ပြည်ထောင်ဝန်ကြီးချုပ်ဟောင်းဒေးဗစ်ကင်မရွန်ကလွတ်တော်အမတ်ယာရုကနေအနားယူတော့မဲ့အကြောင်းတင်းလာနေမှာကြီးညာလိုက်တဲ့အတွက် EU ဥရောပတိုက်အတွင်းဗြိတိန်နိုင်ငံဆက်လက်ပါဝင်ရေးဇွန်လ23ရက်နေ့ကပြုလုပ်ခဲ့တဲ့လူမှုဆန္ဒခိုင်ပွဲမှာရှုံးနေပြီးတရင်ပအနေငယ်အကြမ်းမှာအခုလိုသူ့ရဲ့နိုင်ငံရေးလုပ်ငန်းမှာပါဝင်လှုပ်ဆောင်မှုတွေကိုအဆုံးသတ်လိုက်တာလည်းဖြစ်ပါတယ်။အသက်49နှစ်အရွယ်မစ္စတာကင်မရွန်ကသူ့ဝန်ကြီးချုပ်ယာဒူးကနေအနားယူဖို့ပြောကြားတဲ့အချိန်တုန်းကသူ့အနေနဲ့ Conservative Party ထဲမှာခေါင်းဆောင်နေရာမှာမရှိတော့ပေမဲ့လည်းလွတ်တော်ထဲမှာဆက်နေသွားဖို့စီစဉ်ထားကြောင်းပြောကြားခဲ့တာပါ။ဗြိတိန်နိုင်ငံအလဲပိုင်း Oxford Share မဲဆန္ဒနယ်ကိုတခြားတစ်ယောက်ကကိုစားပြုနိုင်ဖို့အတွက်သူ့အနေနဲ့အဲ့ဒီမဲဆန္ဒနယ်ကိုကိုစားပြုခြင်းကနေအနားယူတော့မယ့်အကြောင်းဝန်ကြီးချုပ်ထရီဇာမေးကိုပြောကြားခဲ့တယ်လို့မစ္စတာကင်မရွန်ကပြောပါတယ်။လွတ်တော်မှာသူရှိနေခြင်းကအစိုးရအတွက်အနောက်ရှက်ဖြစ်လာလိမ့်မယ်လို့သူ့အနေနဲ့ခန်းစားရကြောင်း BBC သတင်းဌာနကိုမစ္စတာကင်မရွန်ကပြောကြားခဲ့ပါတယ်။